ါရှင်အခုဘက်မှာအခြေခံရင်ညွန့်စပါးစင်းနှုံထုတ်ပြန်ခဲ့ပေမဲ့ထူးခြားမှုမရှိသေးတဲ့စပါးစင်းနှုံနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်2019ခုနှစ်မိုးစဘာနဲ့2020နှွေစဘာတွေအတွက်အခြေခံရင်ညွှန်းစဘာစင်းနှုန်းကိုတောင်သူလက်သမားအခွင့်အရေးကာကွယ်ရေးနှင့်အကျိုးစီးပွားမြင့်တည်ဥဆောင်အဖွဲ့ကနေအောက်တိုဘာလလယ်ကထုတ်ပြန်ခဲ့ပါတယ်။ကြေညာချက်အရသတ်မှတ်အရေးသွင်းနဲ့ကိုက်ညီတဲ့စဘာ46ပေါင်တိုင်းတင်းတရာကိုအခြေခံရင်ညွှန်းစင်းနှုန်းအဖြစ်ကျပ်5သိန်းနဲ့ဝယ်ယူဖို့သတ်မှတ်လိုက်တာဖြစ်ပါတယ်။စပါးဈေးကအခြေခံရင်ညွှန်းဈေးကျပ်5သိန်းအထက်ဖြစ်ပေါ်နေရင်ဈေးကွက်ပေါက်ဈေးအတိုင်းဝယ်ယူဖို့ဈေးကွက်ပေါက်ဈေးဟာအခြေခံရင်ညွှန်းစပါးဈေးကျပ်5သိန်းအောက်ရောက်သွားရင်အခြေခံဈေးကျပ်5သိန်းနဲ့လေယာဉ်ထွက်ကုန်စီမံခန့်ခွဲရေးအဖွဲ့တွေစံစပါးဝယ်ယူရေးအဖွဲ့တွေကဝယ်ယူပေးမှာဖြစ်ပါတယ်။အခုလိုအခြေခံစပါးစင်းနှုံးသတ်မှတ်ပြီးဝယ်ယူပေးမှာ၏အရင်အခွင့်ပြုချက်မရှိတဲ့စပါးတန်2သိန်းကိုဖေဖော်ဝါရီလအထိပထမအတုပ်အနေနဲ့စတင်တင်ပို့ခွင့်ကိုခွင့်ပြုလိုက်တာတွေဟာစပါးစင်းနှုံးကျဆင်းနေတာကိုထိန်းနိုင်အောင်တောင်သူတွေနဲ့ပတ်သက်ပြီးအစိုးရရဲ့စ조사အထောက်မှုတွေကိုကြိုဆိုရမှာဖြစ်ပါတယ်လက်ရှိမှာပဲစပါးစင်းနှုံးကဇက်တိုက်ကျဆင်းနေတဲ့အတွက်တောင်သူအများစုကစိုးရိမ်မှုတွေရှိနေပြီဖြစ်ပါတယ်။အခုအချိန်ထိအခြေခံစပါးစင်းနှုံးထိမ့်ဖို့အတွက်တိုလောင်ယုံတွေအချောက်ခံဇက်တွေစတဲ့လက်တွေ့ကျတဲ့စီမံခန့်ခွဲမှုတွေကိုမြင်တွေ့ရမှုအားနှဲနေတာတွေ့ရပါတယ်။ဒါကြောင့်အခြေခံစပါးစင်းနှုံးဟာကျင်ညာခဲ့ပေမဲ့ထူးခြားမှုမရှိသေးပဲဖြစ်နေရတာပါ။တိုင်းနဲ့ပြည်နယ်လိုက်အော်တိုဘာလနောက်ဆုံးပတ်အတွင်းအယောင်းဝယ်ဖြစ်ခဲ့တဲ့စပါးစေးတွေကတော့ပဲခူးတိုင်းထန်းတပင်မြို့နယ်ကျိုးပင်သာရွာကျွဲလန်းရွာတွေကစပါးပိတ်တာ1500 1600ကိုကျက်4သိန်း4သိန်း2000နဲ့ရောင်းချနေကြပါတယ်။အေယာဝတီတိုင်းဒနုပြူမြို့နယ်မှာစပါး52ပေါင်55ပေါင်ကိုကျက်4သိန်းခွဲနဲ့တောင်သူတွေကရောင်းချနေရပါတယ်အခြေခံသတ်မှတ်စပါးစင်းနဲ့လက်ရှိစပါးဝယ်ဈေးကွာခြားနေတဲ့အကြောင်းကိုရန်ကုန်တိုင်းခရမ်းမြို့နယ်ကျူတော်ကြီးရွာကတောင်သူဦးမျိုးအောင်ကအခုလိုပြောပါတယ
်သူကအကျဉ်းရတာအကျဉ်းရတော့ကွာမှုရှိတာပေါ့ကျွန်တော်တို့ဘက်မှာစပါးတွေအရဆုံးလို့ရှိတော့ဒီနေ့အဲ့ဒါလည်းပေါက်ပါတယ်အစိုးရဝယ်မယ်ဆိုတာမျော်လင့်နေတာဝယ်မယ်ဒီကအစိုးရမဝယ်တော့ကြည့်ရပေါ်လာတော့ပါလေဓမ္မအချော့ရောင်းနေရ
အရင်နှစ်တွေကလိုအခြေခံစပါးစင်းနှုံးကျင်ညာပြီးပုဂ္ဂလိကအသင်းအဖွဲ့တွေကဝယ်ယူတဲ့ပုံစံမျိုးမဟုတ်တော့ဘဲဒီနှစ်ဟာအစိုးရအစည်းအဝေးနဲ့ဥဆောင်အဖွဲ့ကဖွဲ့ပေးထားတဲ့လေယာဉ်ထွက်ကုန်စီမံခန့်ခွဲရေးအဖွဲ့တွေနဲ့စံစပါးဝယ်ယူရေးအဖွဲ့တွေကဝယ်ယူသွားမှာဖြစ်ပါတယ်ခါတိုင်းနှစ်အခုလိုအချိန်မြန်မာနိုင်ငံမှာစပါးလက်ကျန်3သိန်းနဲ့4သိန်းကြားသာကျန်ပေမဲ့အခုနှစ်မှာတော့လက်ကျန်စပါးတန်8သိန်းခန့်ကျန်တယ်လို့အမေရိကန်နိုင်ငံစိုက်ပျိုးရေးဌာနကထုတ်ပြန်ထားပါတယ်ဒါကြောင့်အခါတိုင်းနှစ်တွေထက်စပါးလက်ကျန်2ဆကျော်နဲ့နိုဝင်ဘာလကုန်မှာ80ရာခိုင်နှုန်းခန့်ရိတ်သိမ်းလိုက်မဲ့ကောက်စွန်းစပါးတွေဟာရောင်းလိုသူများပြီးဝယ်သူမနိုင်တဲ့ဈေးကွက်ကိုရောက်နိုင်ခြေရှိနိုင်ပါတယ်။သို့တော်လည်းပဲရောင်းလိုအားများလို့ဈေးကွက်ကျဆင်းမှုကိုထိန်းနိုင်တာအစိုးရကပဲလုပ်နိုင်မှာဖြစ်ပါတယ်။တောင်သူတွေအနေနဲ့အခြေခံစပါးစင်းနှုံးသတ်မှတ်လိုက်ပြီးလေယာထွက်ကုန်စီမံခန့်ခွဲရေးအဖွဲ့တွေကနေဝယ်ယူမယ်ဆိုတာကြောင့်တောင်သူတွေအနေနဲ့ဘယ်တော့ဝယ်မှာလဲဘလို့ဝယ်မှာလဲဆိုတာတွေကိုမျှော်လင့်နေကြတာပါဒီအကြောင်းနေနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူစီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်ကအခုလိုပြောပါတယ
်အတီးကတော့ဟိုနာပေါ့အခြေခံစင်းနှုံးမချေခင်ငါကလေယာပေါ့လေယာထွက်ကုန်စီမံခန့်ခွဲရေးအဖွဲ့အနေနဲ့တော့သဆိုင်ရာပြည်내တိုင်းတွေမှာတန်းတင်တာကြီးစုဟောဖွဲ့ကဝန်ကြီးတွေပါတယ်စပါးဆောင်ဝေးကြီးဖွဲ့ကြီးဖွဲ့ထားပါစေဖွဲ့ထားတဲ့ကျိုးကတော့သူကရဲတဲ့မှုစီမံခန့်ခွဲစီဝီခေါ်တဲ့ခါမှာသူတို့ကခေါ်ပြီးတော့စီဝီခေါ်ပြီးဆောင်ရွက်ခဲ့တော့ပေါ့စီဝီခေါ်ခဲ့တာကြောင့်မှသူကပြည်내တိုင်းတွေစုဟောဖွဲ့ကြီးတင်ပြချက်ရပေါ့ရန်ကုန်ရဲ့ဒါပဲခူးရဲ့ AOI တန်းတို့မှာစပါးဆောင်ဒီတဲ့သက်ဖို့စီမံခန့်ခွဲဖွဲ့နေတာစပါးဆောင်ဝေးဖို့ဆိုတဲ့စုပြည့်ချက်တွေသူတင်ပြခဲ့တယ်တနေ့တန်းဒီနေ့ကတော့သူကဝယ်ဖို့မလိုအပ်ဘူးလို့တင်ပြခဲ့တာဆီ။အဲ့တော့ဦးလည်းဥဆောင်ဖွဲ့ကိုတင်ပြထားပြီးဖြစ်တယ်။ဒါဂျန်ကိုရဲ့ပကိုးရဲ့စကမ်းရဲ့ဝယ်မယ်ဆိုရင်တင်ပြထားပြီးရှိတယ်။ဆိုရင်မှအဲ့ဆိုရင်ပါဆိုပြောလို့ရှိရင်ငွေဘလော့လိုအပ်တယ်။လိုအပ်တဲ့ငွေတွေကိုဥမာဒီလေယာဉ်ထွက်ကုန်စီမံခန့်ခွဲရေးအနေနဲ့ဒါစပါးစင်းလုံးကြတဲ့ပို့ရရစပါးဝယ်ယူပေးဖို့တက်ဖို့15ပြည်နဲ့ကြာရှိထားပြီးဖြစ်တယ်။ဆိုတော့ဒါရောက်မလျောက်လိုအပ်တဲ့ငွေချင်းကိုတောင်းပါဆိုတဲ့အခါကျတော့ ခုလက်ရှိမှာပခုတိုင်းတက်ကတင်ပြလာတာရှိတယ်။ဒါဒီလိုဘက်ကသဘောဝူတငွေတို့လည်းမဝယ်မဲ့ဆိုတဲ့ဟာတင်ပြထားရှိတယ်။အဲ့ဒါကိုလည်းဥဆောင်ဖက်ကိုသူတို့တင်ပြထားတယ်။ဝယ်ယူမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းဖို့ကိစ္စကိုဒါနော်မာ6နေမှာဒီကုနာတရားဝင်တိုင်းငယ်ပခုတိုင်းရဲ့ရန်ကုန်တိုင်းငယ်စုအဖွဲ့တွေရဲ့နေရာသက်ကိုစီမံခန့်ခွဲရေးအဖွဲ့တွေဒါစီဝေးလို့ဖို့ရှိတယ်။ဆိုတော့အဲ့ဒီစီဝေးရနေပြီးတော့ဘယ်လိုပုံစံနဲ့ဝယ်ယူသွားမလဲဆိုတဲ့ဟာကိုဒါဆွေးနွေးပြီးတော့ဒါဆက်လက်ဆောင်ရွက်သွားပြီးပါမယ်ပေါ့နော်။အဲဆိုတော့ညီနေကတော့ခုနကတရားထုတ်စီမံခန့်ခွဲတဲ့ဟောတာလက်ရှိမှာ15ဘီလီယံတက်တာပြီးဖြစ်တယ်။ဆွေးနွေးချက်တွေရတာလိုရမယ့် solution တွေကဥပဒေရဥဆောင်ဖွဲ့ရဲ့အဆင့်ဒီစုအဖွဲ့ကိုတင်ပြပြီးတော့လိုအပ်တဲ့ငွေကြေးကိုထပ်မံဆောင်ရွက်ရမှာဖြစ်တာ။ဒါကတော့လက်ရှိမှာဒါဥပဒေရစီစဉ်ဆောင်ရွက်နေတဲ့အပိုင်းပါ။
အစိုးရအနေနဲ့အခြေခံစဘာစင်းတို့ကိုကြီးညာလိုက်ပင်ပဲတောင်သူတွေဟာဘယ်နာကဘရုစီသွားရောင်းရမယ်မသိတဲ့အနေထားမှာပဲရှိနေပါသေးတယ်။ဒါကြောင့်လက်ရှိစဘာအယောင်ဝယ်တွေဟာအခြေခံစင်းတို့အောက်မှာပဲအယောင်ဝယ်ဖြစ်နေစေဖြစ်ပါတယ်။အခြေခံစဘာစင်းတို့သတ်မှတ်ချက်ကိုအစိုးရအနေနဲ့ကြီးညာပြီးပြည်ရောဆိုတာမျိုးထက်ကျင်ညာချက်ကိုအောက်ခြေအဖွဲ့တွေကအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်သွားဖို့အလေးအနက်ထားဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ